NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အနေနဲ့လက်ရှိမြန်မာနိုင်ငံအခြေအတဲ့အတွက်ညှိနှိုင်းဆွေးနွေးအပြစ်ရှာချဖို့တိုက်တွန်းလိုက်ပါတယ်။မနေ့ကပြီးခဲ့တဲ့၄ရက်ကြာ PPSD ရဲ့ Internet Online အစည်းအဝေးမှာယာယီအဖွဲ့ခေါင်းဆောင်ဟောင်းဗိုလ်ချုပ်ကြီးရွတ်စင်နှုတ်ထက်ပြီးမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်အောင်မင်းဦးဆောင်တဲ့စုပေါင်းခေါင်းဆောင်မှုအဖွဲ့ဖြစ်ပေါ်လာတာမှာဘာတွေထူးခြားမှုရှိပါသလဲ။မြန်မာအချက်တဲဖြစ်ရှင်ရေးဘာတွေလှုပ်ဆောင်ဖို့ရှိပြီးလက်ရှိ NCA အနေထားကရောဘယ်လိုရှိနေပါသလဲ။ PPSD ပြောခွင့်ရမွန်ပြည်သက်ပါတီဗဟုအလုံးမှုဆောင်အဖွဲ့ဝင်နိုင်အောင်မင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်။
အထူးကြားဆုံးမှာပြောရရင်ဒီနေ့ပြဿနာကိုငငယ်ရေးရပဲဖြည့်ရှင်းသေးတယ်ဒီလိုအင်အားသုံးပြီးတော့ဖြည့်ရှင်းတာကိုကျွန်တော်တို့ဟိုနောက်ဆုံးရလတ်ကောင်းတစ်ခါရှိဘူးလို့ကျွန်တော်တို့သဘောထားချမှတ်ထားတယ်ပေါ့နော်ဒါအဓိက SDA အဓိကရည်မှန်ချက်ချတာတဲ့ Federal Democracy ပြည်တော်စုကိုဆက်လက်ဆီဆောက်သွားမယ်လို့ဆွဆွဲမြဲဆုတ်ခိုင်ထားပြီးတော့ဆက်လက်သွားမယ်ဆိုတော့ကျွန်တော်တို့ရဲ့ဒီ SDA လက်မှတ်ထိုးထားတုန်းကသိသိဒီဖြစ်လုပ်ပြီးခဲ့တဲ့ဒီနိုင်ငံကောင်းဆောင်ပါအာဆီယံနိုင်ငံကောင်းဆောင်တွေ EU နိုင်ငံကတွေ UN ကတွေနောက်ဂျပန်တရုတ်စတဲ့နိုင်ငံကလည်းဒီဖြည့်ရှင်းပေးဆိုင်ရမှာအထက်ကူဖြစ်ဖို့အတွက်ကြောက်ဝိုင်းဝန်ပြီးတော့ချက်လက်ပြီးတော့ဒါချင်းကသွားမယ်ဆိုတဲ့အကြောင်းအဓိကအဖြစ်ကျွန်တော်တို့လှုပ်သွားပါတယ
်ဟုတ်ကဲ့အဲ့ဒီနေရာမှာလက်ရှိနိုင်ငံရဲ့အချက်အတဲ့ကိုပြည်လည်နိုင်ရေးအတွက်ပေါ့နော် NCA ရဲ့အနှစ်သာရကိုအခြေခံပြီးတော့ဖြည့်ရှင်းသွားမယ်ဆိုတဲ့နေရာမှာဒီခုနကပြောတဲ့ပြစ်စုံဆွေးနွေးရေးကိုဒီနိုင်ငံကအတိုင်းဝိုင်းတွေနဲ့အတူပေါ့နော်ပူပေါင်းပြီးတော့ဆောင်ရွက်သွားဖို့ကိုဆိုလိုတာလားဘာကိုအဓိကဆိုလိုတာလဲအနှစ်သာရကိုအခြေခံနေဆိုတာလေ
အနှစ်သာရကကျွန်တော်တို့ပြောချင်တာကဒီအင်အားသုံးပြီးဖြည့်ရှင်းလို့ဘလို့မှပဲအခြေရလက်ကောင်မထွက်ဘူးဒါကိုလည်းကျွန်တော်တို့ဝိုင်းဝန်းကူညီခွဲဖို့ဖြည့်ရှင်းမှာပဲရလက်ကောင်ထွက်နိုင်မယ်ဒါကိုလည်းကျွန်တော်တို့အခုလောလောဆယ်နေတဲ့ဒါ NCA စာချုပ်ထဲမှာပါတဲ့အချက်တွေအများကြီးရှိတယ်အဲဒီဆွေးနွေးချက်တွေစီးရဆိုင်အဆွေးနွေးချက်တွေအဲ့တော့ဒီဂျာကာလာဒီလူမှုဆိုင်ဆွေးနွေးချက်တာကိုလည်းဆုတ်ခိုင်းပြီးတော့လုပ်ပါမယ်အခုလောလောဆယ်နေတဲ့စစ်ကောင်စီနေနေလည်းတော့ကျွန်တော် PPSC နဲ့နိုင်ငံဆွေးနွေးပွဲမှုမလုပ်ဘူးဆိုင်ရထားမယ်ဒါပေမဲ့ပါတီတစ်ခုချင်းနေနဲ့သူသက်ဆိုင်ရာသူပါတီရဲ့လူအခြေရပိုင်လက်ထဲဆွေးနွေးပွဲလုပ်ခဲ့ရရင်လည်းလုပ်နိုင်ရတယ်ဆိုတဲ့အကြောင်းလေးကျွန်တော်တို့သဘောထားမှတ်ချက်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေရာမှာအဓိကတော့ဒီအနှစ်သာရကတွေ့ဆုံဆွေးနွေးရင်းနဲ့လက်ရှိအခြေအတည်တွေကိုဖြည့်ရှင်းဖို့ပေါ့နော်ဘယ်လိုမျိုးဆွေးနွေးပွဲကိုရောက်လာအောင်လုပ်ဖို့ပြင်ဆင်တာလဲ
ဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောထားလို့ပဲပေါ့နော်ကျွန်တော် SC လက်မှတ်ရေးထိုးထားတော့ကစစ်စစ်တင်နေကြရအများကြီးပါတယ်အဲ့ဒါကိုကျွန်တော်ချင်းကပ်ပြီးတော့ကျွန်တော်နှစ်ဖက်ပေါ့နော်အမြင်လေးတူညီရအောင်ရေးချမ်းရေးဒီနိုင်ငံရေးပြဿနာကိုနိုင်ငံကြီးအနေနဲ့ဖြည့်တွေ့ဆုံဆွေးနွေးလမ်းကြောင်းပေါ်မှာရောက်အောင်တော့ကျွန်တော်တို့တစ်ဖက်ကိုချင်းကပ်မယ်ကျွန်တော်တို့လည်းတိုက်တွန်းပြောဆိုသွားမယ်ဒီနှစ်ဖက်ပေါ့နော်ချင်းကပ်နေတော့မှခင်ဗျာ
ဟုတ်ကဲ့နှစ်ဖက်ကိုချင်းကပ်တယ်ဆိုတာဒီကတော့စစ်ကောင်စီနဲ
့ AUG ဆွေးရပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ဒီခါကျတော့တစ်ခုကတော့တိုက်ပွဲတချို့ကလည်း data တချို့မှာပေါ့နော်ချစ်တာတစ်ဖြည်းဖြည်းများလာတဲ့အတွက်ဒီပေါ်မှာရောလက်ရှိဒီ NCA ရဲ့အနေအထားကိုဘယ်လိုမျိုးသမထားမိရရှိတ
ယ်။ဒါကအချိန်ခါတစ်ခုမှတော့စောက်ရောက်ဖို့ပေါ့ဒီ။ဒါအဖြစ်ကတော့ဒီအချိန်ခါအချိန်နာတစ်ခုခုရုပ်လုံးပေါ်လာမယ်မို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာနောက်တစ်ခုကတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်လို့ပေါ့နော်။ဘုံသဘောထားယက်တီချက်မျိုးထုတ်ပြန်ဖို့ကြိုးစားမယ်လို့ PPSC ရဲ့ခေါင်းဆောင်ဟောင်းပေါ့နော်အဖွဲ့အစည်းကမှတွေ့ခဲ့ရပါတယ်။အဲ့ဒီဆွေးနွေးမှုအနေထားတွေရောဘယ်လိုရှိခဲ့လဲ
။ဟုတ်ကဲ့ပါ။ကျွန်တော်တို့ရဲ့ဒီ NUG ရဲ့သဘောထားမှာပေါ့နော်ဥပမာဆိုရင်ဒီဖက်ဒရယ်ဒီမိုကရေစီပြောင်းစုကြည့်ဆောက်ရွေးအတွက်သူပြညာစာတမ်းတွေထုတ်တယ်ဒီပေါ်မှာလည်းကျွန်တော်တို့အပြန်အလှန်သုံးသပ်တယ်ကျွန်တော်တို့လည်းဒီအစိတ်ပိုင်းတက်တော့နိုင်ငံတော်ကိုဘလူးတီဆောက်မယ်ဖက်ဒရယ်ကိုဘလူးတီဆောက်မယ်ပေါ့အခြေခံမှုသဘောထားပေါ်မှာပို့ပြီးတော့ရတာပေါ့လေဘလူးတီဆောက်မယ်အဲ့ဒီပေါ်မှာတော့ကျွန်တော်တို့လည်းအများကြီးသဘောတူညီမှုရှိတယ်အစိတ်ပိုင်းချက်မှာပဲဒီလုပ်ငန်းကောင်တာပေါ်မှာကျွန်တော်လည်းမတူကြွေးကြမှုတွေနဲ့ရှိတာတယ်။ CRBI ကနေပြီးတော့ဦးစီးဦးဆောင်ပြီးတော့လောက်တာကအဲ့မတူဘူးပေါ့နော်ကျွန်တော်တို့ပြင်နေတာမတူတော့ဒါတော့ကျွန်တော်တို့အပြန်အလှန်သုံးသပ်နေတယ်စဉ်းစားနေတယ်ကျွန်တော်တို့ပါတီတစ်ခုချင်းမလဲခြားပြနေတယ်ပြောစိတ်ဟောတာတဲ့ခြားစားတာရှိတယ်ခင်ဗျာ။အဲဒါ AUG ရဲ့လောက်ရပုံမှာပဲလောက်ရပုံမှာကျွန်တော်တို့လေးစားတယ်ဒါတိမှပြတာပေါ့ဒါတခြားကိစ္စတွေချက်လိုက်ပြီးတော့ဆွေးနွေးသွားရအောင်ပေါ့နော
်။ဟုတ်ကဲ့ဒီနေရာမှာတစ်ခုကလည်းဒီစူပေါင်းဥဆောင်မှုနေရာမှာအဓိကအဖွဲ့ကြီးတစ်ခုဖြစ်တဲ့ KNU ကရင်မျိုးသားစီအုံကိုမတွေ့ရပါဘူး။အရင်ဆုံးတော့ KNU ကဥဆောင်မှုနေရာယူခဲ့ပြီးနောက်ရှမ်းကနေပြီးတော့ယာယီဥဆောင်မှုယူခဲ့ရတာပေါ့နော်။ တော့အခုဒီပူပေါင်းဆောင်မှုမှာဆံကတော့ပြန်ပါပါတယ်မွန်ပါတယ်ပူပါတယ်ဒါပေမဲ့ကရင်ကိုမတွေ့ရဘူးပေါ့နော်ဘယ်လိုနေထားဖြစ်ခဲ့တယ်လို့သုံးသပ်မိ
အဆောက်အုံကျွန်တော် BPS ကြီးစုဖွဲ့တုန်းကကရင်ယူကနေပြီးတော့အဖွဲ့ဆောင်ဆောင်နေတာဝန်ယူခဲ့တယ်ဒုတိယကတော့ RCSF ဆက်လက်ပြီးတော့တာဝန်ယူခဲ့တယ်ဆိုတော့ဒီတစ်ဖက်မှာတော့ဘုံပြည်ပါတီကိုတော့သူတို့တာဝန်ပေးခြင်းနဲ့ဒါတစ်ခုကတော့စုဖွဲ့မှုပုံစံကဒီ BPS ကြီးကိုလည်းဖြစ်တဲ့အဘူတာတို့ဘူကနေပြီးတော့ဒီပုံစံကသူတို့ပါတီတိုင်းမှာဆက်လက်ကြံကြသွားမယ်ဆိုတော့ဒီကြောင့်မို့သူတို့အနေနဲ့မပါဝင်နိုင်သေးဘူးပေါ့နော်အဲဒီပုံစံဒါကြောင့်မို့သူတို့ဆက်လက်ပြီးတော့ကြံကြသွားမယ်လို့လည်းအဲလိုရှိကြပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်နားအောင်မင်းခင်ဗျ